ရခိုင်ပြည်နယ်မြေပုံမြို့နယ်ထဲကစညင်းစစ်ဘေးရှောင်စခန်းကိုမင်းညားကစစ်တပ်ကလက်နက်အင်အား3ဝန်းရောက်ဖျက်ဆီးပြီးစစ်ပြေးဒုက္ခသည်တွေကိုနေခွင့်မပေးဘဲလုံခြုံရေးတင်းကျပ်ထားတယ်လို့မြေပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲက10မြို့နယ်မှာဒုက္ခသည်စခန်း60ကျော်ရှိလာနေပြီးဒုက္ခသည်ဥယျာဉ်ကလည်း 36,000 ကျော်ဖြစ်နေပါပြီ။စားနပ်ရိက္ခာနဲ့နေစရာအခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အထူးသဖြင့်အသက်အန္တရာယ်လုံခြုံမှုမရှိတဲ့အခြေအနေဟာအတော်ဆိုးရိမ်ကြီးဖြစ်လာနေတဲ့အကြောင်းကုညီကယ်ဆယ်ပေးနေသူတွေကပြောကြပါတယ်။ဒီအကြောင်းမဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခသည်ကတသိန်းကျော်အထိရှိလာနေပြီးတော့ဒီစစ်ဘေးပြည်ပခန့်တွေအတွင်းမှာမတင်ကားမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေရှိပါတယ်။ဒါကြောင့်မလို့ရသားပြည်သူတွေအတွက်ဆူဆူဝါးဝါးလုံခြုံမှုမဲ့နေတဲ့အနေထားပါတိုက်ပွဲတွေပြင်းထန်နေစေဖြစ်လို့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပေမဲ့စစ်ဆောင်ပြည်သူတွေကိုအာဏာပိုင်စစ်တပ်ဘက်ကလက်နက်အင်အားသုံးဝင်ရောက်စီးနင်းပြီးဒုက္ခသည်တွေကိုနေခွင့်မပေးဘဲနှင်ထုတ်တဲ့ဖြစ်ရပ်မနေ့ဇန်နဝါရီလ25ရက်နေ့ညကမြေပုံမြို့နယ်စစ်ကြီးကဒုက္ခသည်စခန်းတစ်ခုမှာဖြစ်ပွားခဲ့တယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကပြောပြပါရတယ
်။မနေ့ည25ရက်နေ့ည7နာရီလောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဝင်လာပြီးတော့တနက်ပြစ်ပေါက်ပြီးတော့ဝင်လာတယ်လို့ပြောတယ်အပြိုမအိမ်မရွာသားတွေကိုစုခိုင်းတယ်ပေါ့နော်တနေရာမှာစုခိုင်းတယ်အပြီးတော့တဲတွေကိုချက်တယ်အဲမိရှိုးရယ်အဲနောက်ပြီးတော့ရွာသားတွေကိုဒီမှာမမြင်ပြဘူးဒီနေရာမှာစစ်စခန်းချရမယ့်နေရာမဟုတ်ဘူးအဲ့ဒါဆိုရင်တွေ့ရင်ဘာလို့မညာလို့မလဲဆိုပြီးတော့ချင်းချောက်ပြီးတော့ပြောတယ်လူအဲအဲဒီလိုဆက်ကရွာသားတွေကကျွန်တော်တင်းပြေးအောင်ရနော်အဲဒီလိုကလည်းဘယ်နှစ်ပတ်ကြာမှမိစားပြီးဖြစ်နေတဲ့ဒုက္ခတွေတွေပါပြည်ပြရလဲမြေမရှိတော့ကျွန်တော်တို့ဒုက္ခရောက်နေကြတယ်မပြည့်မစုံနဲ့အဲ့လိုချင်းဒီမှာဒီလိုဖြစ်တာကတော့ကျွန်တော်တို့လူစုအကြီးတန်းတယ်လို့ကျွန်တော်မြင်တယ်တော်မဲလို့မြင်တယ်တာဝန်ရှိတဲ့တမန်တော်ကိုယ်တိုင်ကအဲ့ဒီအနိဋ္ဌာယုံဖြစ်အောင်ပုံဖော်နေတယ်ဒုက္ခရောက်အောင်ကြိုးစားနေတယ်ဆိုတဲ့သဘောမျိုးကိုကျွန်တော်မြင်ရတာပေါ့နော်အဲ့ဒါမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်တို့ဘက်ကတော့အသုံးသတ်ပါတယ်ခင်ဗျာနော
်မြေပုံမြို့နယ်စင်ကြီးဒုက္ခသည်စခန်းတာဝန်ခံကိုမိုးဒီကလည်းစခန်းတာဝန်ခံဖြစ်တဲ့သူကိုစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကမေးမြန်းစစ်ဆေးမှုတွေနဲ့စခန်းကိုမီးရှို့ဖျက်ဆီးသွားတဲ့အနေအထားအခုလို VOA မြန်မာပိုင်းကိုပြောပြပါတယ
်ည7နာရီဝန်းကျင်လောက်မှာအဲ့ဗမာစစ်ကြောင်းကနေပြီးတော့ဝင်လာတဲ့ခါကျတော့အဲ့ဒီစခန်းနဲ့တဖာလုံးလောက်ဆိုရသူတို့ဟာတင်းနဲ့တကူရမ်းဖောက်ပြီးတော့ပြစ်ဖောက်ပြီးတော့ဝင်လာတယ်အင်္ဂါကတော့200နီးပါးလောက်ရှိပါတယ်ခင်ဗျာအဲ့ဒါနဲ့နေပြီးတော့ကျွန်တော်ဒီကနေပြီးတော့ကျွန်တော်စခန်းဝင်လာတယ်ကျွန်တော်ကနေပြီးတော့အဲ့မှာအယုံခမ်းပါနေပြီးတော့ကျွန်တော်ကအိုက်နေတယ်ခင်ဗျာအဲ့ဒါကိုကျွန်တော်နှို့တယ်ဆိုက်လူထားထားထားဆိုလို့ကျွန်တော်ကိုခိုးပြီးတော့ပြင်ကိုထုတ်လာတယ်ခင်ဗျာအဲ့ဒါနေပြီးတော့ကျွန်တော်နေပြီးတော့အဲ့ယုံခမ်းနားမှာထိုင်နေပါဒူးထောက်ပြီးတော့ထိုင်နေတော့ကျွန်တော်ကိုအဲ့နားမှာဒီဘက်ကလာဆောင်ပြီးတော့ကျွန်တော်ကိုဆေးပြီးတော့ခေါ်တယ်အဲ့ဒီအချိန်မှာစခန်းယာယီဆောက်ထားတဲ့အဲ့ဒီကိစ္စစခန်းထဲမှာရှိတဲ့လူတွေကိုဆွေးထုတ်တယ်ပြီးတော့အဲ့လိုဆွေးထုတ်ပြီးတော့ကျွန်တော်နဲ့တူတူအဲ့မှာတပုံနဲ့ထားတယ်ပြီးတော့အဲ့စစ်တက်ကနေပြီးတော့ဝိုင်းပြီးတော့အပေါ်တင်လာထောင်ပြီးပြစ်တယ်အဲ့တော့ပြတော့ကျွန်တော်ကနေပြီးတော့အဲ့မှာသူကဘာပြောလဲဆိုတော့ကျွန်တော်ကပြောရခင်ဗျာအော်မင်းတို့ဒီညမှာဒီနေ့တော့ဘသူကနေခွင့်ပေးတာလဲမင်းတို့ဒီညမှာနေလို့မရဘူးမင်းတို့မနေ့ကဒီညမှာနေလို့ရှိရင်မင်းတို့အကုန်လုံးပိုက်တက်ပလိုက်မယ်အဲ့လိုဆိုပြီးတော့ပြောတယ်အဲ့တော့ကျွန်တော်တို့အခုဒီမှာအရင်ကဆိုရင်ကျွန်တော်တို့လူအေလူကနေပြီးတော့900လောက်ရှိရခင်ဗျာစစ်ပေးတစ်ခွက်တည်းအခုအဲ့လိုသူတို့ကပြောတော့ကြောက်ကြောက်ပြီးတော့ထည့်ပေးသွားတဲ့သူတွေရှိတယ်သူတို့ဖြည့်ဆည်းသွားတာတော့ဗာလည်းဖြည့်ဆည်းသွားလဲဆိုတော့ယာယီတဲသုံးလုံးကိုသူတို့အကုန်လုံးဖြည့်ဆည်းပလိုက်တယ်ခင်ဗျာပြီးတော့အဲ့မှာယာယီတဲမှာမိုးထားတဲ့အဲ့ဒီအမှုကားတွေသူတို့အဆွဲပြီးတော့ကားလိုက်မှပြီးမှသူတို့မီးရှို့ပလိုက်တာခင်ဗျာအခုတည်းကအဲ့ဒီမီးရှို့ထားတဲ့ဟာရှိပါသေးတယ်ဒီအနိနာမှာတိတ်ပွေးတဲ့ဖြည့်လို့ကျွန်တော်တို့ယာယီမီးကိုအားထားပြီးတော့လာတာအဲ့ဒါကိုသူတို့အဲ့လိုမျိုးလာပြီးတော့ချင်းချောက်တယ်ဆိုတာတော့ဒါကတော့ကျွန်တော်အမြင်ပြောရရင်အကျန့်ဖက်စာနယ်လို့ပြောချင်တယ်ခင်ဗျာဟုတ်
စနေမှာဖြစ်ခဲ့တဲ့စနေညကဖြစ်ရတဲ့ပတ်သက်လို့ဒီကနေ့တနင်္ဂနွေနေ့မှာတပ်မတော်ကြောရေးစုဝေးရှိသူတွေကို VOA ကဆက်သွယ်မေးမြန်းနေမယ်ဆက်သွယ်လို့မရပါဘူး။ရခိုင်ပြည်နယ်အတွင်းကစစ်ဖြစ်နေတဲ့မြို့နယ်10မြို့နယ်ကစခန်း90ကျော်ကဒုက္ခသည်တသိန်းကျော်ရဲ့လက်ရှိရင်ဆိုင်နေရတဲ့အနေအထားဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကိုတော့စစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစစောထွန်းကအခုလိုပြောပြပါတယ်။
ကျွန်တော်တို့25ရင်းနေ့နေ့အထီးကောင်းစုရရှိတဲ့ဈေးကတော့ဈေးအရကတော့တသိန်းနဲ့6000နဲ့6000တစ်စီးလေးဖြစ်ပါတယ်။အဲတပ်ပွေးတွေလည်းချီလေးချီတာရှိရယ်။နောက်ပြီးတော့တစ်ဖက်စီးကြောင်းတွေကလည်းပဲမကြခဏစီးကြောင်းလှချတာစီးလေးလှချမှုတွေရှိသေးနေရာဒီမှာကြတော့သူတွေကတော်တော်လေးကိုစိုးတစ်ဖက်တစ်နေကြရပါတယ်။သူတို့ကတာဝန်နေကလည်းပဲထပ်ပဲကိုညီမအပြည့်စုံနေရတဲ့အခါမှာသူတို့ကနှိမ့်ဆက်ရမှာငါချာနှိမ့်ချာချားတာတွေရှိတယ်၊ထိချာတာတွေရှိတယ်ဒီကားဒီမှာကြတော့ဟိုဒီမကခနာဆိုလိုပဲတင်မတော်ဖကပြန်လည်းဖက်စီတာတို့တပယ်လည်းကကြက်ကနေပြီးတော့မှဟိုခွန်ယူတော့တာတို့ဒီလိုမျိုးကြားနေရပါလေကျွန်တော်တို့အဲနောက်ပြီးတော့တခါ
ီမိုင်းခွေးတာပေါ့နော်မကြမကြနေရပါတယ်ဆိုတော့ပြည်သူလူထုရဲ့လုံခြုံမှုကတော့တော်လေးကိုအားနေနေတဲ့အခြေအနေမှာရှိနေပါတယ
်စစ်ပွဲကြောင့်အသက်လူပြေးနေရတဲ့အချိန်အခုလိုလုံခြုံမှုမဲ့နေတဲ့အနေအထားတွေပေါ်မှာတော့ရခိုင်ပြည်နယ်တွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံရေးအကာအကွယ်ပေးပါလို့အစိုးရတာဝန်ရှိတဲ့သူတွေကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုနေစေ